မြန်မာစစ်ကောင်စီကိုတရားမဝင်အစိုးရဖြစ်နေရန်ကုန်ပြင်သစ်တိုင်ရုံးကဖော်ပြချက်နဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့ကြေညာချက်နဲ့ထုတ်ပြန်သတိပေးလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီလွှတ်တော်အမှန်ဟောင်းကိုဖြိုးစရာတော်နဲ့ထင်ရှားတဲ့88ကျောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွန်မြင့်ဖို့အတွက်တရားရုံးအဆင့်ဆင့်ပါဝင်စစ်ကောင်စီကအတည်ပြုကြောင်းပြီးခဲ့တဲ့သတင်းပတ်ထဲသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာဟာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လို့ရဖြစ်တယ်လို့ပြင်းထန်တိုင်ရုံး Facebook စာမျက်နှာမှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားဝင်အစိုးရအတက်ဖြစ်နေရည်ညွှန်းတတ်တဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဒီလိုပြောဆိုကြတာလက်ရှိနှစ်နိုင်ငံဆက်ဆံရေးအတွက်အနှုတ်လက္ခဏာဆောင်တဲ့ရက်ခတ်မှုရှိနိုင်ကြောင်းစစ်ကောင်စီနိုင်ငံသားရဲ့ရုံးကတနင်္လာနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရလို့ထုတ်ပြန်တဲ့ကြေညာချက်တွေဟာလည်းတာဝန်မဲ့ရကြတဲ့မစင်မချင်းထုတ်ပြန်တဲ့ကြေညာချက်တွေလို့တုံ့ပြန်ပါတယ်။သူတို့ကိုကွန့်မြစ်ဖို့အတွက်စီစဉ်နေရဆိုတဲ့သတင်းတွေကစစ်ကောင်စီရဲ့လူခွင့်ရနဲ့တရားဥပဒေစိုးမိုးရေးပေါ်မှာဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Netpress ကပြောသလိုကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရ Stephen Dujarric ကလည်းဒါဟာနိုင်ငံတကာလူခွင့်ရေးကြေညာစတဲ့အပိုက်သုံးဖော်ပြထားတဲ့ဘဝရှင်သန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုပြောင်းပြောင်းတင်းတင်းချို့ဖောက်တာဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။